ကမ္ဘာကယောဂါ COVID-19 ကူးစက်သူ9000ကျော်အထိရှိလာနေတဲ့မြန်မာနိုင်ငံမှာစံမာရေးဝန်ထမ်းတွေဆေးပညာရှင်တွေပါပိုးကူးစက်မခံရအောင်ဆောင်ရွက်နေသလိုပိုးတွေ့ရှိသူအပါအဝင်ဆက်ဆက်ထိတွေ့သူတွေကိုနေရာသစ်တွေတိုးချဲ့ပြီးတိကျကန့်သက်ထားရှိကုသပေးနေတဲ့အနေအထားနောက်ပြည်သူတွေအများသတိထားလိုက်နာရမယ်စံမာရေးသတိပေးချက်တွေအကြောင်းကိုစံမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးကိုကျမစုမုံကဆက်သွယ်မေးမြန်းထားတာတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတဝက်လုံးမှာကူးစက်မြက်ကမ္ဘာကယောဂါ COVID-19 ပိုးတွေ့ရှိသူပေါင်းကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စက်တင်ဘာလ20ရက်နေ့ညနေ9နာရီခွဲအထိထုတ်ပြန်ချက်အရဆိုရင် 9,263 ဦးထိရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းကတော့89ဦးထိရှိသွားပြီဖြစ်ပါတယ်ဒီလိုလူအုပ်စုလိုက်ရာနဲ့ချီနေစဉ်လို့ဓာတ်ခွဲစစ်ဆေးပိုးတွေ့ရှိမှုတွေကြောင့်ဆေးရုံဆေးခန်းတွေမှာရှေ့တန်းကနေကာကွယ်ကူတာပေးနေတဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုနဲ့စေတနာဝန်ထမ်းကျန်းမာရေးဝန်ထမ်းတွေပိုးကူးစက်မခံရအောင်အထူးသတိထားဂရုစိုက်ဆောင်ရွက်နေကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်အခုလက်ရှိကတော့အရန်ကိုပင်ပန်းနေတာပေါ့နော်ကျန်းမာရေးဝန်ထမ်းတွေရောစေတနာဝန်ထမ်းတွေရောဒါမမျှော်လင့်ထားတဲ့ workload ပေါ့နော်တကယ်လို့မြန်မြန်ဆန်ဆန်ကြီးပေါ့သူဖြစ်ရင်ဒီခုနဝေပါကြီးတို့တောင်းအုပ်လာတို့ဖောင်ကြီးတို့အဲ့ဒီမှာရှိတဲ့ဒီပေါမောခါကြီးတွေပေါ့နော်ပညာရှင်ကြီးကဒါတော်တော်လေးကိုကိုယ်ဝန်ထမ်းနေပေါ့နော်တည်တည်လုံးလုံးနဲ့အားပေးနေတယ်ခင်ဗျဒီရှေ့တန်းတိုက်စစ်မှုပေါ့နော်ခုနပြည်သူ့ကျန်းမာရေးတို့ကုသရေးတို့အဓိကဒီပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေကျွန်တော်နိုင်ငံတော်ကရှင်းပြတာနှစ်ခါရှိပြီပေါ့နော်ဒီ physical ဘိုင်းမှာပဲကျွန်တော်ကဒီ infection prevention and control နဲ့ပတ်သက်ပြီးတော့ပေါ့နော် face shield တို့ပေါ့နော်အဲ PPE whistle တွေပေါ့နော်လုံလောက်အောင်ကျွန်တော်တို့တောက်ပတ်ပေးရရှိတယ်ကူးစက်မှုရှိရင်လောရတဲ့ဈာထဲမှာကူးစက်မှုတွေရှိတဲ့ခါကျတော့စိတ်သက်ပိုင်းဆိုင်ရာနဲ့ထိခိုက်တယ်ပေါ့နော်အဲအဲ့လိုမျိုးမရှိအောင်ဆိုဒီ strictly ပေါ့နော် monitor လုပ်တဲ့ဟာတွေအချင်းချင်းတွေပေးတဲ့ဟာတွေ data လုပ်ပေးတယ်ပေါ့နော်အိမ်ပြန်ပြီးတော့နားရမယ့်ကိစ္စတွေပေါ့နော်ချိုးကြတော့အိမ်မပြန်ရင်တော့အိမ်ပြန်အိမ်မှာအသက်ကြီးဟိုမိဘတွေရှိတယ်ကလေးတွေရှိတယ်ပေါ့နော်ဒီစိတ်ရောအနည်းတော့အစဉ်ပြေတဲ့နေရာပေါ့နော်အဲအဲ့လိုနေရာတွေကျွန်တော်တို့စီစဉ်ပေးပြီးတဲ့ခါကျတော့အိမ်မပြန်ဘဲနဲ့ပေါ့နော်အလုပ်ငန်းဝင်ကိုပြန်ဆင်းနိုင်အောင်ပေါ့ဒီစီကလေး exposure ရှိခဲ့ရင်လည်းဆက်ပြူပြီး clear ဖြစ်တဲ့အခါကျတော့ data သက်ဆိုင်ရာပေါမောခဌာနမှူးတွေပေါ့နော်ဆရာဝန်ကြီးရဲ့ recommendation နဲ့လုပ်ငန်းခွင်ကိုအများဆုံးပြန်ဝင်နိုင်ပြီးတဲ့အခါကျတော့ကိုယ်လုပ်ငန်းအတွက်လူနာတွေစိတ်မချလို့ဆိုပြီးတော့ပြန်ဝင်နေတဲ့လူတွေကတော်တော်များပါတယ်ခင်ဗျာ။
အခုဆိုရင်နေ့စဉ်ရက်ဆက်ဆိုသလိုဓာတ်ခွဲစစ်ဆေးခန်းတွေကနေလူရာနဲ့ချီပိုးတွေ့ရှိနေတာကြောင့်ဒီပိုးတွေ့ရှိသူတွေနဲ့ဆက်ဆက်နေတဲ့လူထောင်ကနန်းလောက်ကိုတိကျကန့်သက်ခွဲစောင့်ကြည့်နေရတဲ့အနေအထားကိုကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကရှင်းပြပါတယ
်။အဓိကတော့သူကတော့လူနာများလာတယ်ဗျ contact ကများလာတယ်ပေါ့နော်။ contact များလာတယ်ဗျ quarantine များလာတယ်ပေါ့။လူနာဆိုရင်လည်းဒီ medical care ပေးနိုင်မဲ့ facility လိုလို quarantineပါတင်တဲ့လေကွာရန်တီးနဲ့ဖြစ်မယ်သူရဲ့ကျန်းမာရေးကိုလေဒီ surveillance ပေါ့နော်စောင့်ကြကြည့်ရှုခံရတဲ့အနေအထားနဲ့လိုတဲ့ facility လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့လက်ရှိနေထားတော့ပို့ပြီးတော့နေရာလိုတာပေါ့နော်အဲအဲ့ခါကျတော့ကွာရန်တီးသမားအတွက်လိုတယ်အဲဆေးရုံလူနာအတွက်လိုတယ်တစ်ခုပြန်ပေါင်းလိုက်ရင်တော့နေရာတွေများများလိုတယ်လို့ပဲအကြံဉာဏ်ပြောအောင်ပေါ့နော်အဲ့တော့နေရာတွေများများလိုတဲ့ခါကျတော့ဒီကာလာတင်းမှာကျွန်တော်တို့ကဒီပြတာလေဝင်တော့ဘယ်ပေါ့နော်ဒါကိုချိန်ရတာပေါ့တက်လာတဲ့ဘာတန်းကိုဘလို့တက်ကယ်လုပ်မယ်ပေါ့နော်အဲ့ဒါတွေကတော့ကျွန်တော်တို့နေ့စဉ်စဉ်းစားပြီးတော့ဒါ policy အပြောင်းလဲထပ်လုပ်ရမယ်ဆိုရင်လည်းဒါဝန်ကြီးဌာနအနေနဲ့ဒါမြို့သားဆင့်ဘူကော်မတီရဲ့နေရန်ညို့ဘူခံယူပြီးတော့လိုအပ်တဲ့ဟာတွေကိုကျွန်တော်အချိန်နဲ့တပြေးညီပေါ့နော်ဆောင်ရွက်လဲရှိပါတယ်ခင်ဗျာ
အခုဆိုရင်လူ80ကျော်သေဆုံးလူ9000ကျော်အထိပိုးတွေ့ရှိမှုတွေဖြစ်လာနေပြီးပိုးကူးစက်မှုအန္တရာယ်များတဲ့ဒေသတွေကိုဒေသနာအမိန့်တွေထုတ်ပြန်ပြီးအသွားအလာကန့်သတ်တာပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားတာအပါအဝင်ကာကွယ်ထိန်းချုပ်မှုတွေအရှိန်ဟုန်မြင့်ဆောင်ရွက်နေခြင်းပြည်သူလူထုကလည်းပူးပေါင်းပါဝင်ကြဖို့ကျန်းမာရေးလက်ညွှန်ချက်တွေကိုအထူးလိုက်နာကြဖို့ဒေါက်တာတန်နိုင်စိုးကတိုက်တွန်းပါတယ
်ကူးစက်မှုနှုန်းတွေတက်လာရင်သေဆုံးမှုနှုန်းတွေလည်းတက်လာပါတော့နော်သူတယောက်ဆုံးရှုံးသွားရင်ဒါကျွန်တော်တို့ကထပ်တူခံစားပါမယ်ပြည်သူတွေအားလုံးပါပေါ့နော်ခွင့်ဆက်တွေဝိုင်းဝန်းပြီးတော့အတူတကွဖြတ်တောက်ပေးဖို့လိုပါတယ်။အဲမိုင်နဲ့အားသာဝန်ကြီးဌာနအနေနဲ့ဒါပြည်သူတွေပူးပေါင်းပါဝင်ဖို့ဒီ request ပေါ့နော်ဒီအနုညွတ်ပန်ကြားနေတဲ့ချက်ကတော့ဒီတက်နိုင်တဲ့များမိအိမ်မှာနေပေးဖို့ပေါ့နော်။နောက်တစ်ခုကျတော့ဒီအပြင်ကိုထွက်တဲ့လူမဖြစ်မနေတာအိမ်တိုင်းမှာအပြင်ထွက်ရတယ်လို့ရှိရပဲဒီအလုပ်ကိစ္စနဲ့ပဲဖြစ်စီဈေးသွားလို့ပဲဖြစ်စီအဲ့လူကလည်းအိမ်အပြင်ကိုထွက်ပြီးဆိုတော့ဒီ mask ကိုစနစ်ညတိကျတက်သွားမယ်။တခြားလူတွေနဲ့ခတ်တော့ပါနေမယ်။လူစုလူဝေးအုပ်စုဖြစ်နိုင်တဲ့နေရာတွေကိုရှောင်မယ်ပြီးတော့ဒီပြည်ပြန်လာတဲ့ခါကျရင်လည်းအိမ်ပြန်ရောက်တာနဲ့ဒါလက်ကိုစက္ကန့်20ကျောင်းစင်ချာစက္ကန့်နဲ့ရေးစင်းမယ်ပြီးရင်ကိုပါလာတဲ့အဝတ်စားတွေပြင်ပြီးတော့စက္ကန့်နဲ့ရေးနဲ့စင်ပြီးတော့ရှောင်မယ်ဒီမိုးထိုးတက်စင်မှာအင်အားမီတာဆိုရင်ထိတွေ့မယ်ကျန်တဲ့လူတွေလည်းအခုဆက်မခံရတော့ဘူး အဲ့လိုအနေမျိုးနဲ့အားလုံးအတူတူကဝိုင်းဝန်းပြီးတော့ဖြစ်လာရင်တော့လေကျွန်တော်တို့ကလာမယ့်နှစ်ပတ်သုံးပတ်လောက်တည်းမှာကောင်းတဲ့ညောင်းမှာဖြစ်ပါတယ
်အခုချိန်မှာတော့ဆေးပညာရှင်ဆရာဝန်သူနာပြုဓာတ်ခွဲခန်းပညာရှင်တွေကျန်းမာရေးဝန်ထမ်းတွေအင်အားဖြည့်တင်နေပြီးပရဟိတစေတနာဝန်ထမ်းတွေဘက်ကလည်းအင်တိုက်အားတိုက်ကူညီနေကြပါတယ်လူနာတွေအတွက်လိုအပ်တဲ့နေရာအဆောက်အဦတွေကိုလည်းအလှူရှင်တွေဘက်ကကူညီပံ့ပိုးပေးနေကြတဲ့တစ်ချိန်တည်းမှာပဲပုဂ္ဂလိကဆေးရုံတွေမှာပါလူနာတွေခွဲဝေကူတာဝန်ဆောင်မှုပေးနိုင်မှုကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်နေပါတယ်ဒါပေမဲ့လည်းနေ့စဉ်လိုလိုလူထောင်နဲ့ချီပြီးကူးဆက်လာနေတဲ့အတွက်တိချားခွဲထားရှိမဲ့ quarantine center တချို့မှာဝန်ထမ်းမလုံလောက်တာနေစားရေးအဆင်မပြေခက်ခဲတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းစိုးရိမ်မှုတွေကမြင့်တက်လာနေဆဲဖြစ်ပါတယ်ရှင်ကျွန်မစုမမ